မအေးအေးမှာပြသပါတာပါရှင်ဒီကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်ထဲမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကိုမရောက်လာတားဆီးနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမူဆယ်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအချိန်ကြီးစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရာနှုန်းဖြင့်ပြန်ပြီးတော့လက်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူး။ဒီနေ့မူဆယ်အချိန်ကြီးကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
အခုလိုရွှေလီမျိုးအတွင်းအသွားအလာတားဆီးပိတ်ပင်တာကြီးဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့လမ်းနဲ့အများပိုင်းနေရာတွေကိုခေတ္တပိတ်ကြောင်းဇန်နဝါရီ26ရက်ကြီးနာချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုန်သွယ်ရေးစခန်းကကုန်သည်တွေကခန့်မှန်းပါတယ်။
ဆိုရင်နေရာတော်တော်များများတော့လမ်းတွေရောင်းဝယ်မှုတွေပြန်ဖွင့်ပြီးနေတယ်ဗျာ။ပုံမှန်ပေါ့ဒီယောဂမဖြစ်ခင်အနေထားနဲ့တွေ့ရရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီပေါ့။ဒီနည်းချင်းတော့လာနေကြပါပြီ။ဘလို့ပေါ့အင်တန်အားလိုက်နေရတော့စိတ်သွားကြတယ်
။မူဆယ်ညဇတ်စခန်းတတိဝလံကွန်ဖီတိုင်ဒူဥက္ကဋ္ဌဦးအောင်တော်ဦးပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပြီမယ်လေ။နှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်ညဇတ်ကိစ္စတွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးဆက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရရင်လုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုန်တယ်အသိဝင်ဖြစ်တော်လို့မူဆယ်စံကုန်တယ်များအသိရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါဗျာ။အတော
်အဆက်ကပြန့်တယ်။သာကိုပြောလက်လှုပ်ထားတယ်။ဗမာပြည်ကလူသမားတွေရဲ့အခုခြေလျောဆောက်ဦးဝင်နေတယ်လို့လို့ဟိုအရင်ထိတ်ထုတ်ထားတာတွေဆိုတော့လက်လျှော့ပေးလိုက်တယ်။နားရည်သိမ့်ထားတာတို့လက်ကတခုနဲ့တခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအပြားတိုင်းတယ်။ကိုကြီးရတယ်ဖြစ်ရတယ်အမှ
ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40၊တခွားမွေးအစီ120၊ဖရဲ130နဲ့ပဲဒီစိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။ကြားကားကြီးကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရေထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံနာရှိပါတယ်။တရုတ်ဘက်ကတော့အင်စောက်ပစ္စည်းစားပေါက်ကုန်နဲ့စီးဝါတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေတွေကြောင့်စံနဲ့ရေထွက်ကုန်အပါအဝင်ရာသီပေါ်တည်နှံ့တွေခုဆွတ်တင်ပို့ရာကြီးအရေးဆုံးမလုပ်ကြဘူး။မူဆယ်ကွန်ဖီတိုင်တွေကဇန်နဝါရီ26ရက်မှာအပြီးပြီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုဖယဲဆိုင်ကင်ဧက1000လောက်ခုဆွတ်ချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းသတိတိုင်းဖယဲတခွာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါရတယ်။2018-2019မှာနေဆာခိတ်ဒီကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရာရင်ရေထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်း900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း9000လေးပါရှိပါတယ်။